မောင်နှောင်းမြို့နယ်အင်းကျင်ကျေးရွာတုတ်တံမှာတွေ့တဲ့ရုပ်အလောင်းတွေဟာလုံခြုံရေးတပ်ဖွဲ့ဝင်များကြောင့်တည်ဆုံးခဲ့ခြင်းရှိမရှိဆိုတာကိုစုံလင်းစစ်ဆေးရေးအဖွဲ့နဲ့စတင်စစ်ဆေးမှုလုပ်နေတယ်လို့တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကပြန်ကြားရေးတာဝန်ခံကပြောဆိုလိုက်ပါတယ်။ဒီစုံလင်းစစ်ဆေးမှုအပေါ်နိုင်ငံတကာဘက်ကတော့ယုံကြည်နိုင်မှုရှိနိုင်ပါမလားဆိုတဲ့မေးခွန်းတွေနဲ့ပတ်သက်လို့တမတော်ဘက်ကပါမတ်ချက်မှမပေးလို့ကြောင်းထုတ်ဖော်ပြောဆိုလိုက်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောင်မေခါကပေးပို့ထားပါတယ်ရှင်
။ပြီးခဲ့တဲ့ဒီဇင်ဘာ20ရက်နေ့ကမောင်နှောင်းမြို့နယ်အင်းတင်ကျေးရွာတုတ်တံမှာရုံလောင်းတွေတွေ့ရှိခဲ့တာဖြစ်ပါတယ်။ဥကောင်းကုန်ဆယ်လုံးနဲ့အယိုးအပိုင်းစတွေတွေ့ရှိခဲ့တာပါ။ဒီလိုတွေ့တဲ့ရုံလောင်းတွေနဲ့ပတ်သက်လို့လုံခြုံရေးတပ်ဖွဲ့ဝင်တွေတောင်တိတ်ဆုံးခဲ့တဲ့ရှိရှိကိုအဖွဲ့ဝင်၅ဦးပါဝင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ကစုံစမ်းစစ်ဆေးမှုတွေစတင်လုပ်ကိုင်နေပြီဖြစ်တယ်လို့တက်မတော်တင်အမှန်တရားရေးတာဝန်ရင်တဦးဖြစ်တဲ့ဗိုလ်ချုပ်ထွန်းထွန်းညီက VOA ကိုပြောဆိုလိုက်တာဖြစ်ပါတယ်
။ကျွန်တော်တို့ဟိုစုံစမ်းစစ်ဆေးတဲ့ဒီနေ့ဒီသေးသေးမတိရသေးပါဘူးเนาะအဲစုံစမ်းစစ်ဆေးမှုလုပ်တယ်ဆိုတော့ကျွန်တော်တို့ကဒီစုံစမ်းစစ်ဆေးမှုဟာဒီဖြစ်စဉ်ပေါ်လက်ပတ်သက်ပြီးတော့မှသူအသေးစိတ် data တွေဖတ်အောင်လုပ်မှာပဲလေအဲထောက်အောင်လုပ်ပြီးတော့မှဒီဖတ်လာတဲ့ပုံမူတည်ပြီးတော့စစ်ဆေးဆောင်ရွက်မှုပေါ်ရတဲ့ပုံမူတည်ပြီးတော့ဟိုလုပ်ရကြည့်တာတွေဆက်လုပ်သွားမှာပေါ့
ကာဝေးဦးစီးချုပ်ယုံကြည်ကဒုတိယဗိုလ်ချုပ်ကြီးအဝင်းဦးဆောင်တဲ့ဒီအဖွဲ့ဟာအင်းတိန်ကျေးရွာမှာဒီကနေ့စတင်ပြီးစစ်ဆေးမှုတွေလုပ်နေတာဖြစ်ပါတယ်။ဒုတိယဗိုလ်ချုပ်ကြီးအဝင်းဦးစီးတဲ့ဒီအဖွဲ့ဟာပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့လုံခြုံရေးတပ်ဖွဲ့ဝင်တွေကပေးအပ်ထားတဲ့တာဝန်ဝင်တရားတွေအတိုင်းဆောင်ရွက်ခြင်းရှိမရှိဆိုတာကိုလည်းအဲ့ဒီဒေသမှာစုံစမ်းစစ်ဆေးမှုတွေ26ရက်ကြာလုပ်ခဲ့ပူပါတယ်။အဲ့ဒီဖွဲ့ဟာပြီးခဲ့တဲ့နိုဝင်ဘာ13ရက်နေ့ကဒီစုံစမ်းမှုရဲ့ရလဒ်အနေနဲ့ထုတ်ပြန်ခဲ့တာကတက်မတော်ကနေမြေတည်ငြိမ်အေးတက်မှုနဲ့ထိန်းသိမ်းရေးလုပ်ငန်းတွေဆောင်ရွက်တာမှာဥပဒေနဲ့ဆောင်ရွက်ခဲ့တာမရှိဘူးလို့စစ်ဆေးတွေ့ရှိခဲ့တယ်လို့ထုတ်ပြန်ခဲ့ပူပါတယ်။ဒီအပေါ်မှာအနောက်နိုင်ငံအချို့နဲ့လူခွင့်ရေးအဖွဲ့တွေကစစ်ဆေးမှုမမှန်ကန်ဘူးလို့ဝေဖန်မှုတွေရှိခဲ့ပါတယ်။ဒီတစ်ခါဟာအဲ့ဒီအဖွဲ့ရဲ့ဒုတိယမြောက်စုံစမ်းစစ်ဆေးမှုဖြစ်ပါတယ်။ဒီလိုဝေဖန်မှုတွေရှိနေတာမို့ဒီတစ်ခါစစ်ဆေးမှုအပေါ်မှာလည်းတိကျမှုဗတ်လိုက်မှုရှိမရှိဆိုတာကိုမေးခွန်းနဲ့ထုတ်ပြန်ကြတာမို့ဗိုလ်ချုပ်ထွန်းထွန်းညီကိုမေးမြန်းတဲ့အခါမှာတော့သူကအခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ
်။အဲဆိုတိကျပြောပြမရှိပါဘူးနော်
။ဥက္ကုံနဲ့အယိုးစုတွေထော်ထုတ်ရရှိမှုတွေနဲ့ပတ်သက်လို့အင်းနဲ့နယ်မြေရဲစခန်းမှာတော့လူတက်မှုပူပေါင်းကြံစီမှုတက်တေခံပစ္စည်းဖျောက်ဖျက်မှုစတဲ့ပုံမှန်တွေနဲ့အမှုဖွင့်စုံစမ်းနေတယ်လို့တက်မတော်ဘက်ကထုတ်ပြန်ကြေညာထားပါတယ်။လက်ရှိမှာတော့ရုံအလောင်းတွေမတွေ့ခင်မှာအင်းတင်ကျေးရွာကမောင်နှောင်းမြို့နယ်လက်ထောက်ပညာရေးမှုဥယျာဉ်စုအပါအဝင်ကျောင်းဆရာ၃ဦးနဲ့ရွာသား၁ဦးတို့ကိုဖမ်းဆီးထားပြီးပြီးခဲ့တဲ့ဒီဇင်ဘာ18ရက်နေ့မှာတော့ဥယျာဉ်စုနဲ့ကျောင်းဆရာ၁ဦးကိုပြန်လွတ်ပေးခဲ့တယ်လို့အစိုးရဘက်ကပြောဆိုထားပါတယ်။ဒါပေမဲ့ဒီပြန်လွတ်လိုက်တဲ့လူ၂ဦးကို VOA ဘက်ကဆက်သွယ်လာမှာတော့ခုချိန်ထိဆက်သွယ်လို့မရသေးပါဘူး။ဒီပြင်မကြသေးခင်ကလည်းရိုက်တာသတင်းတော်၂ဦးကိုရခိုင်ပြည်ရဲ့လုံခြုံရေးကိစ္စနဲ့ပတ်သက်ပြီးဖမ်းဆီးခဲ့တာမျိုးရှိခဲ့ပါတယ်။ဒီလိုရိုက်တာသတင်းတော်၂ဦးဖမ်းဆီးခံရပြီးနောက်အင်းနေကျေးရွာကပညာရေးမှူး၄ဦးနဲ့အရသား၁ဦးဖမ်းခံရတာအင်းနေကျေးရွာမှာအလောင်းတွေတွေ့တာတပ်မတော်ဘက်ကဒီအလောင်းတွေတွေ့ရှိပြီးတဲ့နောက်မှာလုံခြုံရေးအဖွဲ့တွေနဲ့ပတ်သက်မှုရှိမရှိစုံစမ်းတာတွေကစက်တိုက်ဆိုတယ်လို့ဖြစ်လာတာမို့ဒါတွေဟာဆက်ဆက်မှုရှိရဲ့လို့တုံ့တက်မှုတွေရှိနေပါတယ်။ဒါပေမဲ့ဒီအပေါ်ကိုဗိုလ်ချုပ်ထွန်းထွန်းညီကို VOA ဘက်ကမင်းမြန်အောင်မှာတော့ဘာမှချက်မှမပေးခဲ့သလိုဘာအဖြေမှလည်းမပေးခဲ့ပါဘူး။ဒီအတွက်ဒါရီဟာဆက်ဆက်မှုရှိမရှိဆိုတာကို VOA ဘက်ကလည်းတိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူး။အလောင်းတွေကိုဖော်ထုတ်ရမှာလိုက်ပါခဲ့တဲ့မြို့နယ်ကျန်းမာရေးမှုနဲ့အထွေထွေအုပ်ချုပ်ရေးဌာနဘက်ကို VOA ဘက်ကဆက်သွယ်မေးမြန်းမှုတွေလုပ်ခဲ့ပေမယ့်ဒီလောင်းကိစ္စနဲ့ပတ်သက်ပြီးထေချခြင်းမရှိခဲ့ပါဘူးရှင်။